ဒီလားမလအတွင်းသတင်းရယူခဲ့တဲ့သတင်းသမားတွေကိုအရဝတ်တွေနဲ့ရဲတပ်ဖွဲ့ကရိုင်းနှက်ဖမ်းဆီးခဲ့တဲ့ဖြစ်ရပ်တွေရှိနေတာကြောင့်သတင်းချန်နယ်တွေနဲ့သတင်းသမားတွေကကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။မလ၄ရက်နေ့ကရန်ကုန်မြို့တညင်းကုန်းလမ်းဆောင်ကအလို့သမားဆန္ဒပြပွဲမှာသတင်းရယူတဲ့သတင်းတောက်နှစ်ဦးကိုဖမ်းဆီးစစ်ဆေးပြီးပြန်လွှတ်ပေးခဲ့ပါတယ်။မလ၅ရက်နေ့မြို့တော်ခမ်းမရှိကចောင်းသားဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွဲမှုမှာသတင်းရယူနေတဲ့သတင်းတောက်တွေကိုပါရိုင်းနှက်ခဲ့ပါတယ်။ဒါအပြင်မလ၁၀ရက်နေ့ကပဲခူးတိုင်းဒေသကြီးလက်ပတန်းကចောင်းသားတပိတ်ဖြိုခွဲမှုမှာသတင်းတောက်တွေကိုပါရိုင်းနှက်ပြီးဖမ်းဆီးခဲ့ပါတယ်။ဒီလိုမျိုးသတင်းမီဒီယာသမားတွေကိုရိုင်းနှက်ဖမ်းဆီးနေမှုအပေါ်မြန်မာဂျာနယ်လစ် network MGN ကဆိုရသတင်းတွေကိုမဖော်ပြဖို့နဲ့မနေ့ကစတင်ကျင်းပတဲ့နိုင်ငံတကာမီဒီယာညီလာခံကိုတပိတ်မောက်မတက်ရောက်ဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။သတင်းလွတ်လပ်ခွင့်မရှိသေးတဲ့အပေါ်နိုင်ငံတကာသိစေဖို့အတွက်နိုင်ငံတကာမီဒီယာညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ MGN ဖွဲ့ဝင်ကိုနိုင်မင်းဝေကပြောပါတယ်
။အပြင်အမြင်နေရတော့ပြမနိုင်ငံမှာတော့အရင်ကညီလာခံတရင်သမားတွေလည်းဘဝတွေကကြောင်းလဲနေပြီးဒုတက်နေပြီးထင်တာပေါ့နော်။ဒါပေမဲ့အဲ့လိုအခြေအနေမဟုတ်ဘူးဆိုတာကတော့ပထမဆုံးသိစေချင်တာချက်ပဲပေါ့။နောက် IBI ကိုမတက်ဘူးဆိုတာကလည်းဒီအခုပြန်ကြားရင်းနဲ့ဒီဦးသိန်းစိန်အစိုးရရဲ့လောက်ဆောင်ချက်မယုံ။သူတို့ကဒီတရင်ကညီလာခံနဲ့ပတ်သက်လို့ပေါ့နော်။ဆိုပြောအောင်ဒုတက်အောင်လုပ်ပေးမယ်လို့မယုံကြည်ပါလေ။
သတင်းရယူနေတဲ့သတင်းသမားတွေကိုရိုင်းနှက်ဖမ်းဆီးတာဟာလွတ်လပ်စွာသတင်းရယူခွင့်ကိုဟန်တားလိုက်တာဖြစ်ပြီးပြည်သူတွေရဲ့သတင်းသိပိုင်ခွင့်ကိုချိမ်းချောက်လိုက်တာဖြစ်တယ်လို့သတင်းမီဒီယာတွေကပြောပါဗျ။မနေ့ကရန်ကုန်မြို့ကံတော်ကြီးပတ်လန်းကချက်ထရီယန်ဟိုတယ်မှာကျင်းပတဲ့နိုင်ငံတကာမီဒီယာညီလာခံမှာညီလာခံခန်းမအတွင်းနဲ့ဟိုတယ်ရှိမှာပြည်တွင်းသတင်းတောက်တချို့ကမီဒီယာတိုက်ခိုက်မှုရပ်တန့်ဖို့ဆန္ဒပြခဲ့ပါဗျ။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အစစ်အမှန်မရရှိသေးဘူးလို့မနေ့ကချက်ထရီယန်ဟိုတယ်ရှေ့မှာဆန္ဒပြခဲ့တဲ့မော်ကွန်းမဂဇင်းအက်ဒီတာကိုကျော်စရာထွန်းကပြောပါတယ
်။ဘာကြောင့်ပြလဲဆိုတော့စစ်မှန်တဲ့မီဒီယာလွတ်လပ်ခွင့်ရဖို့ပေါ့လေ။ဘာလို့စစ်မှန်တဲ့မီဒီယာလွတ်လပ်ခွင့်ရဖို့လိုလဲဆိုရင်တပရမ်းမှာသတင်းတော့ဖန်ခံရတယ်၊ကြိုက်ခံရတယ်။ဒီဟာတွေကကျွန်တော်တို့မီဒီယာတွေကိုတွယ်တော်နည်းနဲ့ကန့်တတ်နေတာထုတ်ချင်နေတာမျိုးကျွန်တော်ဒီစတာဟုတ်။ဆိုတော့မီဒီယာလွတ်လပ်ခွင့်ရှိပြီလားဆိုရင်တော့စာပေကြီးတော့မရှိတော့ဘူးပေါ့။ဒါပေမဲ့မီဒီယာလွတ်လပ်ခွင့်ကတကယ်တော့အေးဝါကျွန်တော်မရသေးဘူးပေါ့လေ။ဆိုရတော့မီဒီယာလွတ်လပ်ခွင့်ရှိနေပြီလို့နိုင်ငံတော်တို့ကပြနေတယ်။သို့တော့အောက်ခြေမှာကြတော့ကျွန်တော်ကပြိုတွေဖြစ်နေပါတယ်ဆိုတာကိုဟဲ့လားနိုင်ငံတော်ဖွဲ့စည်းတွေသိအောင်လို့ကျွန်တော်ကပြတဲ့သဘောပါပဲ။
ပြီးခဲ့တဲ့2014ခုနှစ်အတွင်းမှာနိုင်ငံတော်လှုပ်ဝက်အပ်ဥပဒေနဲ့ Unity Channel က Editor ချုပ်အပါဝင်သတင်းတောက်9ဦးကိုဖမ်းဆီးထောင်ချခဲ့ပြီး Motet Channel က Editor ချုပ်အပါဝင်သတင်းတောက်9ဦးကိုနိုင်ငံတော်အကြီးညိုပြက်စီမှုနဲ့ဖမ်းဆီးထောင်ချခဲ့ပါတယ်။ဒီနှစ်အတွင်းမှာမလ18ရက်နေ့ကမြန်မာ Post Channel Editor ချုပ်နဲ့ဒုတိယသတင်းတောက်ချုပ်တို့ကိုအတရေဖြတ်မှုနဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်တဦးကတရားစွဲဆိုထားမှုကိုထောင်နှံ2လချမှတ်ပြီးအရေးယူခဲ့ပါတယ်။2012ခုနှစ်ကစပေးစီစီရေးကိုဖျက်သိမ်းခဲ့ပြီးနောက်သတင်းလွတ်လပ်ခွင့်ရရှိနေပြီလို့အများကထင်နေပေမဲ့ကန့်သက်ထိန်းချုပ်မှုတွေဟာရှိနေသေးဖြစ်တယ်လို့သတင်းမီဒီယာတွေကဆိုပါတယ်။အခုလိုသတင်းရယူခွင့်တွေကိုချိမ်းချောက်နေတာဟာ2015ရွေးကောက်ပွဲမှာလွတ်လပ်စွာသတင်းရယူခွင့်အတွက်စိုးရိမ်ပွဲရာဖြစ်တယ်လို့11သတင်းစာအက်ဒီတာချုပ်ကိုဝေဖြိုးကပြောပါတယ်။
ဒီနှစ်မှာကျွန်တော်နိုင်ငံအတွက်အရေးပါဆုံးအပြောင်းလဲဖြစ်တဲ့2015ရွေးကောက်ပွဲရှိပါတယ်။ရွေးကောက်ပွဲအကြိုကာလမှာမီဒီယာတွေကိုဒီလိုမျိုးဟန့်တားတာတွေတားဆီးတာချင်းချောက်တာတွေကလွတ်လပ်ငှက်တာတဲ့ရွေးကောက်ပွဲကာလမှာတကယ်ကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကာလမှာတကယ်အမှန်တကယ်လွတ်လပ်ငှက်တာမှုရှိမရှိလူလူကိုအတိပေးမဲ့မီဒီယာရဲ့စောင့်ကြည့်မှုကိုဒါကြိုပြီးချင်းချောက်ဟန့်တားတဲ့သဘောလိုယူဆကြရဖြစ်လာရတာမကောင်းဘူးလို့ကျွန်တော်မြင်ပါတယ်
။သတင်းရယူနေတဲ့သတင်းတောက်တွေကိုရည်ရွယ်ချက်ရှိရှိရိုင်းနှက်ဖမ်းဆီးနေတဲ့အပေါ်ကန့်ကွက်ကြောင်း11 70 Messenger မြန်မာ Post Venus မြန်မာ Post Global ကုမှုဒရာစတဲ့သတင်းစာချန်နယ်တွေကသတင်းစာမျက်နှာတွေမှာထည့်သွင်းဖော်ပြပြီးတပတ်ကြာကန့်ကွက်သွားမယ်လို့သိရပါတယ်ရှင်။